မ္မနိုင်ငံအတွင်းလမ်းပန်းဆက်သွယ်ရေးအတားအဆီးနဲ့ကုန်ပစ္စည်းတည်ယူပို့ဆောင်ရေးကန့်သတ်ခံရမှုတွေတယ်လီဖုန်းနဲ့အင်တာနက်လိုင်းပြတ်တောက်မှုတွေဟာလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေစီရောက်အောင်ပေးပို့နိုင်ရေးမှာအဓိကအဟန်တာဖြစ်နေစေပဲလို့ဒေတာတွင်အကူအညီပေးရေးအဖွဲ့အစည်းတွေကပြောပါတယ်။လက်နက်ကိုင်ပိဋိပက္ခတွေကြောင့်စစ်ဘေးဒုက္ခသည်တွေများပြားလာတာနဲ့အမျှအကူအညီပေးရေးကိစ္စတွေကလည်းအဓိကစိန်ခေါ်ချက်အခက်အခဲတွေဖြစ်လာပါတယ်။ဒီအကြောင်းပြည်တွင်းကသတင်းပေးပို့ချက်ကိုအလေးမှပြောပြမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီလိုအပ်နေသူ3,300ရဲ့လိုအပ်ချက်တချို့ကိုပြီးခဲ့တဲ့နှစ်ဝက်အတွင်းကုလသမဂ္ဂအဖွဲ့အစည်းတွေကပေးရခဲ့တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ညှိနှိုင်းရေးမှူးရုံး UNOCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာပြောပါရယ်လက်နက်ကိုင်ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာအကန့်အသတ်တွေရင်ဆိုင်နေရတာကြောင့်လူသားချင်းစာနာမှုအကူအညီကိုလိုအပ်နေသူတွေလက်ထဲရောက်အောင်ထိထိရောက်ရောက်ပေးဖို့ခက်ခဲနေတဲ့အကြောင်းနိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးအကူအညီပေးနေသူတွေကပြောပါရယ်။ကယားပြည်နယ်ကရင်နီဖရူဆိုအနောက်ဘက်ခြမ်းမှာရှိနေတဲ့စစ်ဘေးရှောင်တွေအတွက်လမ်းပန်းဆက်သွယ်ရေးအခက်အခဲပြင်ဖုန်းလိုင်းပြတ်တောက်တာကလည်းအဓိကအကြောင်းရင်းတစ်ခုလို့ဆိုပါရယ
်။ဘရောအမေတို့ကတော့စံပေးတာရောရှိတယ်။စင်ရင်းစရာတခုခုလို့ထင်တာလေ။ဒီစီဆိုကျွန်တော်တို့တစ်ခါလေစာပေးပါတော့။ပြန်ပို့သွားပြီးတော့ပို့ရတာရှိတယ်။ကျွန်တော်လူကြုံတစ်ခဲရတာရှိတယ်။အဲ့တော့ဥမာပြောနေလို့ကျွန်တော်လမ်းပန်းဆက်တရေးလည်းခဲတယ်နော်။သွားလာလာလည်းလူအလောင်းမရှိဘူးပေါ့။အဲ့လိုမျိုးဆက်တရေးကြတော့ဥမာပြောပြောကတော့လည်းအကန့်နဲ့ခဲတယ်လို့ဥမာပေါ့။လူကြုံနဲ့ပါလာလာစာနဲ့ပို့လာတဲ့မျိုးဒီခါတော့ရှိတယ်
။ရခိုင်လက်နက်ကင်အဖွဲ့အေးအေးနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်ကစစ်ရှောင်စခန်းတွေမှာဆိုရင်လဲစားနပ်ရိက္ခာလိုအပ်ချက်တွေရှိနေပါတယ်။ကြောက်တော်မြို့နယ်ကညောင်ချောင်းကျေးရွာမှာရှိတဲ့စစ်ဘေးရှောင်စခန်းတစ်ခုမှာဆိုရင်အုပ်ချုပ်ရေးတာဝန်ရှိသူတွေဘက်ကအရင်ပေးနေတဲ့လစဉ်ထောက်ပံ့မှုမရတာ6လလောက်ရှိပြီလို့စခန်းမှာနေထိုင်သူတဦးကပြောပါတယ်။ဒီ
စစ်ရှောင်စခန်းကိုလည်းဟိုဖျက်ဆီးလာတာဟိုကအစိုးရကြီးရရင်ဘေးစီမံထောက်ပံ့မှုရယ် WF ကတော့ပုံမှန်ထောက်ပံ့တာပါပဲ။တဲ့စီမံကမထောက်ပြတာဆိုရင်ဒီကတည်းက6လတော့ရှိတော့ပြီပေါ့နော်အခုလိုက်ရှိဆိုရင်လည်းစိတ်ချော်တဲ့နေရာကိုအဆင်ပြေလို့နေရာတော့မအောင်ဘူးသူတို့ကပါလာတဲ့ဟာတွေပေါ့နော်သူစိတ်ပြန်ရောင်းပြန်ဆိုတာပေါ့နော်သူတို့ရှင်းစနေရတာလည်းရှိတယ်ဒီအတွက်ကထောက်ပြတာလည်းဟိုပါပေါ့နော်တလမှာလူတို့ရောက်ကိုပေါ့နော်ဟိုဟာ1,700လုံးနဲ့ပေါ့1,700လုံးနဲ့ဆိုတော့ဟိုကကွန်တိနေလို့ညှက်တာလည်းဆိုရင်ဘယ်လိုမှအဆင်မပြေနိုင်ဘူးလည်းကြံပါရဲ့ဟိုအခါကြီးကတော့အများကြီးရှိတာပေါ့စစ်ကြောင်စခန်းမှာထိမှန်နေတဲ့ပြည်သူတွေနေအချက်ပေါ့နော်။ဒီစစ်ကြောင်ခါခြေရနေလို့ရုံးထွက်ပြီးရင်ဒီစစ်ကြောင်စခန်းကိုရောက်လာတာပေါ့နော်။စစ်ကြောင်စခန်းမှာလည်းဟိုကတောင်းနေတဲ့အဆင်မပြေ။ကြားထဲမှာပေါ့နော်။ဖြတ်ဆက်နေရတယ်ဆိုတော့ဒီအစိုးရစီရလို့ဖြစ်တယ်ပေါ့နော်။ဒီအန်ဂျီကိုစီရလို့ဖြစ်တယ်။ဒီထပ်ပံမှုကတော့ပုံမှန်အားဖြင့်တော့ဖြစ်စီနေတာပေါ့နော်။ဒီမှာဖြစ်လေဆိုကျွန်တော်တို့ဟိုအင်္ဂလိပ်ကလည်းကျွန်တော်တို့ကြောက်တော်လို့မြောက်ဘူးလို့ပြီးဆိုပြီးတော့သူကရှန်တယ်လို့ဒီကပြီးကြတာလေ။အဲဒီကမှာတောင်ပေါ်ဒေသများရဲ့ဆိုတော့ရှန်တယ်အသိမချက်ကျတော့ဒီကခံရမီးရပြီးသူပြီးမှသူတို့ဝယ်ပြီးမှစားရတယ်ဆိုတော့ဟိုကဘလုံးကလည်းမဆက်တွေကတော့မရအောင်အဲ့ဒီမှာနံပါတ်စားရိတ်ကတော့ခက်ခဲတွေ့နေပါပြီလေဒီကလည်းရော
မြန်မာနိုင်ငံမှာအကူအညီလိုအပ်နေသူတွေတိုးလာနေပြီးနိုင်ငံတွင်းမှာရှိတဲ့ကုလသမဂ္ဂအကူအညီပေးရေးအဖွဲ့တွေအနေနဲ့2022ခုနှစ်ပထမနှစ်ဝက်အတွင်းလူပေါင်း3,300,000ကိုအကူအညီပေးနိုင်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ညှိနှိုင်းရေးရုံး UNOCHA ကပြောပါတယ်။ဒါပေမဲ့လိုအပ်တဲ့ရန်ပုံငွေမပြည့်တဲ့အတွက်အကူအညီလိုအပ်နေသူတွေစီအကူအညီပေးဖို့ရင်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်။တိုက်ပွဲအခြေအနေကြောင့်စစ်တပ်ဘက်ကလုံခြုံရေးတင်းကျပ်ပြီးမျိုးရင်းအသွားလာကန့်သတ်ခံနေရတာတွေကြောင့်ချင်းပြည်နယ်တောင်ပိုင်းမှာလည်းဆန်တဲ့အခြေခံကုန်စည်လိုအပ်ချက်တွေတဲဖို့ခက်ခဲနေပါတယ်။ဒုက္ခသည်တွေကိုကူညီနေသူတူကအခုလိုပြောပါတယ်
။ဟုတ်ပါဖြစ်လေဆိုကျွန်တော်တို့ဟိုအင်္ဂလိပ်ကလည်းကျွန်တော်တို့ကြောက်တော်လို့မြောက်ဘူးလို့ပြီးဆိုပြီးတော့သူကရှန်တယ်လို့ဒီကပြီးကြရတာလေ။အဲဒီကမှာတောင်ပေါ်ဒေသများရဲ့ဆိုတော့ရှန်တယ်အသိမချက်ဘူးနော်။ဖြစ်တော့ဒီကရှန်တယ်ကမြေရပြီးဆိုပြီးမှသူကဝယ်ပြီးမှစားရတယ်ဆိုတော့ဟိုကဘလုံးကလည်းမဆက်တွေကတော့မရအောင်အဲဒီမှာနံပါတ်စားရိတ်ကတော့ခက်ခဲတွေ့နေပါပြီလေ
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပြည်ရင်းအိုးအိမ်စွန့်ခွာထွက်ပြေးနေရသူတသန်းကျော်အထိရှိနေတယ်လို့ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အခုဒီလိုအပ်နေသူတွေစီလူသားချင်းစာနာမှုအကူအညီပေးရင်းမှာအဟံတာမရှိပေးဖို့နိုင်ရတဲ့အတွက်လဲကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေမကြာခဏတောင်းဆိုနေကြပါတယ်ရှင်။